Unity ဂျာနယ်သတင်းတောက်တွေဖန်စီတရားစွဲဆိုခံရတဲ့အခြေအနေနဲ့ပတ်သက်လို့ဂျာဝင်ညှိနှိုင်းဆောင်ရွက်ခွင့်ပြုဖို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကအစိုးရပိုင်းနဲ့လွှတ်တော်ကိုစာရေးသားပေးပို့ခဲ့ပါတယ်။မြန်မာနိုင်ငံမှာတိကျတဲ့စာနယ်ဇင်းဥပဒေတွေမရှိသေးတဲ့အပေါ်မှာအခုလိုဖြစ်ရက်တွေကြုံလာရပြီးဒါဟာစာနယ်ဇင်းလွတ်လပ်ခွင့်ကိုပါထိခိုက်စေတယ်လို့စာနယ်ဇင်းကောင်စီရဲ့အဖွဲ့ဝင်တဦးကလည်းပြောပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့စုံစမ်းမေးမြန်းထားတာတွေကိုရန်ကုန်ရုံးခွဲကကုသညွန့်ဦးကသတင်းပေးပို့ထားပါတယ်ရှင
်။ Unity Editor ချုပ်ဦးတင်ဆန်းနဲ့သတင်းတောက်၄ဦးဖမ်းဆီးခံရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့ပြည်တွင်းမီဒီယာအဖွဲ့အစည်း၄ခုနဲ့ခြားသတင်းဌာနတွေကမြန်မာစာနယ်ဇင်းကောင်စီကိုတိုင်ကြားခဲ့တာကြောင့်ဒီနေ့မှပဲဒီမြန်မာစာနယ်ဇင်းကောင်စီကအရေးပေါ်စီဝေးကျင်းပခဲ့ရတာပါ။အဲဒီကနေပြီးတော့သဘောထားကြေညာချက်တရထုတ်ပြန်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့စာနယ်ဇင်းကောင်စီအနေနဲ့သက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းလိုတဲ့အကြောင်းတောင်းဆိုထားပါတယ်။ဒရေးမီဒီယာဆိုင်ရာဥပဒေတွေတိတိကျကျမရှိသေးတဲ့ဒီဆက်ကူးမကူးကာလအတွင်းမှာအခုလိုဖြစ်ရမျိုးကြောင့်မြန်မာသတင်းလောကမှာစိုးရိမ်မှုတွေတိုးလာစေတယ်လို့စာနယ်ဇင်းကောင်စီအဖွဲ့ဝင်တူဖြစ်တဲ့ဦးစောသက်ထွေးကပြောပါတယ်
။ဒီကတော့မြန်မာစာနယ်ဇင်းကောင်စီအနေနဲ့အခုအစိုးရနဲ့ဒီဘက်ကဒီဖန်ဆီးခံရတဲ့သတင်းတော့ဒီကြားမှာကျွန်တော်တို့အနေနဲ့ကြားဝင်ညှိနှိုင်းဆောင်ရွက်ပေးခြင်းနဲ့ဆိုတာတရားဝင်ကျွန်တော်တို့တောင်းဆိုထားတာပါ။အမှန်တကယ်တော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကိုတွေ့ခြင်းမတွေ့ခြင်းနဲ့မြန်မာရဲ့ democratic transition သွားနေတဲ့လမ်းကြောင်းမှာဒီ unity ကသတင်းတော်တွေဖန်ဆီးခံရတဲ့အတွက်ကြောင့်ဒီလိုနိုင်ငံတကာရဲ့အမြင်တွေနားလည်မှုလွှဲမှားမှုတွေဆက်ရောက်သွားမှာကိုကျွန်တော်လည်းမလိုလားပါဘူး။ဒါကြောင့်မလို့သက်ဆိုင်ရာတာဝန်ရှိသူအနေနဲ့ဒါကိုထင်းထင်းသိမ်းသိမ်းနဲ့နိုင်ငံသားတွေရာသီရိုက်ရတဲ့ဥပဒေတွေအပြည့်အဝပေးဖို့ခုကပိုင်ခွင့်တွေအပြည့်အဝပေးဖို့တိုက်တွန်းတောင်းဆိုထားတာ
ပါ။ Channel Editor ဦးတင်ဆန်းပါဝင် Channel သူတွေကိုနိုင်ငံတော်လျှို့ဝှက်ဥပဒေနဲ့အရေးယူတယ်လို့သိရပါတယ်ခင်ဗျာ။မနေ့ကတော့ဒီတက်ဆိုင်ရာပြန်ကြားရေးဒုဝန်ကြီးကတော့ဒီလူတွေကိုဥပဒေကြောင်းအရသူတို့ဖမ်းဆီးတာပါစစ်ဆေးတာပါလို့ပြောပါတယ်ခင်ဗျာဥပဒေကြောင်းနဲ့ညီညွတ်ပါလေလို့ဖြေပါတယ်ခင်ဗျာဒီပေါ်မှာဘယ်လိုမြင်ပါလဲ
တကယ်တော့ဒီဖမ်းဝမ်းရမ်းမပါဘဲနဲ့နိုင်ငံသားတရားကို24ရာကြီးတည်းကျော်ပြီးတော့ဖမ်းဆီးချုပ်တောင်ထားဝင်မရှိပါဘူးဒါပေမဲ့ဟိုခေါ်သွားပုံကတော့ဒီကျွန်တော်တို့ဒီစာရေးစာရင်းတွေမပါဘဲနဲ့စစ်ဆေးမေးမြန်းစရာရှိလို့ဆိုခေါ်သွားတာအရင်စစ်အာဏာရှင်ခေတ်ကပြုမှုဆက်ဆံပုံတွေအတိုင်းပါပဲထူးခြားမှုမရှိပါဘူးဒါပေမဲ့ညကမှသူတို့တွေအားလုံးကိုပြင်းစင်ထောင်ရောက်နေပြီးတော့မှမိသားစုတွေဟာဒီနေ့ထောင်ရဲ့စီမင်းဥပဒေတိုင်းသွားရောက်တွေ့ဆုံနိုင်တယ်လို့ပြောကြတာပါအဲ့တော့ညကမှဥပဒေတိုင်းထောင်ရက်တယ်လို့ယူဆနိုင်စရာရှိပါတ
ယ် Unity သတင်းချာနယ်မှာဖော်ပြချက်နဲ့ပတ်သက်ပြီးတော့အရေးယူတဲ့အခုဖမ်းဆီးတယ်ဆိုတဲ့အခါကျတော့တခြားမြမသတင်းလောကမှာကဒီလိုဖြစ်ရမျိုးနဲ့ပတ်သက်လို့တုံ့လောက်သွားနိုင်လား
တုံ့လောက်သွားနိုင်ပါတယ်ကျွန်တော်တို့ကတိုင်းပြည်မှာကအခုနိုင်ငံတော်တရားဝင်ချက်အဲ့ဥပဒေပေါက်ကြားတဲ့တည်င်းဆိုတာဘယ်အရာကိုပြောတာပါလဲ။နောက်နိုင်ငံတော်လူ့ဝက်ချက်နဲ့ထိမ့်သိမ်းထားတဲ့ criteria တွေကဘယ်လိုအရာတွေလဲဆိုတာကိုထုတ်ပြန်ထားတာမရှိသလို။နောက်ပြီးတော့စာနယ်ဇင်းသတင်းမီဒီယာဥပဒေတွေကလည်းကျွန်တော်တို့ဟိုအခုထိလွတ်တော်အတည်ပြုနိုင်ခြင်းမရှိသေးပါဘူး။ဒီလိုသက်ကူးမဲ့ကာလမှာသတင်းသမားတွေမှာကကျွန်တော်တို့သတင်းရယူပိုင်ခွင့်ရှိပါတယ်။အဲ့လိုသတင်းယူတဲ့အခါမျိုးတိုင်းမှာခုနပြောသလိုအဲနိုင်ငံတော်လေဝက်ချက်အဥပဒေနဲ့ပဲတားဆီးခံရတယ်ဆိုလို့ချင်းနောက်ပိုင်းမှာဒီလူလူကိုကျွန်တော်တို့သတင်းတွေဟိုပေးဖို့အတွက်ကျွန်တော်တို့သတင်းတော်တွေပြသနေပြီးတော့ကြောက်လန့်မှုတွေစိုးရိမ်ပူပန်မှုတွေရှိလာနိုင်ပါတယ်ဒါဆိုရင် Freedom of Press ကိုတွားရောက်ထိခိုက်မှာပါပဲဒါကြောင့်မလို့နိုင်ငံတော်ဘက်ကသတင်းမီဒီယာဥပဒေတွေတိတိကျကျပြတ်ထန်းပေးဖို့လိုအပ်သလိုနိုင်ငံတော်လေဝက်ချက်ဆိုတာလည်းဘယ်လိုအရာတွေဖြစ်တယ်ဆိုတာကိုတိုင်းလူပြည်သားတွေသိဖို့တိတိကျကျထုတ်ပြန်ထားဖို့လိုအပ်ပါတယ
်ဖစိကထားရတဲ့ဒီအေဒါချုပ်ဦးတင်ဆန်းတဲ့သတင်းတောက်တွေကိုတော့နိုင်ငံတော်လျှို့ဝှက်အဥပဒေနဲ့တရားရုံးတင်ထားပြီးတော့အခုဒီလာမဲ့တောက်ကြနေမှာရုံထုတ်မယ်လို့ဒီကနေ့မှပဲထောင်ဝန်စာသွားတွေ့ခဲ့တဲ့ဦးတင်ဆန်းရဲ့မိသားစုဝင်တူကပြောပါတယ
်ဒီရှင်းလင်းခါပြီးတော့မှုရင်ဆိုင်ဖို့ဗျာသူတို့ကအဲ့ဒါသူတို့ပြင်ဝင်ပြောလိုက်ပြီလေသူဖြစ်စင်တဲ့ပတ်သက်လို့ကျွန်တော်တို့ကဘာမှတော့အဲ့လိုထုတ်ပြောတာထုတ်ပြောတာမရှိဘူးခင်ဗျာကျွန်တော်တို့လေသူတို့ကအခုလည်းလည်းတယ်ဒီအစိမ်းထဲမှာအလုံး၄ယောက်လုံးပေါ့သူပါပါကိုကောင်းလေး၃ယောက်ပေါ့တတိယနောက်ကောင်းလေး၃ယောက်ပေါ့၄ယောက်သူတို့ဒီမှာရှိရစီလေကြောင့်အဲ့လိုပဲပြောပါတယ
်မကွေးတိုင်းပေါ့မြို့နယ်အတွင်းကဒီစစ်ဖက်လက်နက်စစ်ရုံဓာတ်ပုံနဲ့ဒါရုလက်နက်စစ်ရုံဆိုပြီးတော့ရေးသားဖော်ပြခဲ့မှုနဲ့ဆက်နွယ်ပြီးတော့နိုင်ငံတော်လျှို့ဝှက်ဥပဒေနဲ့ Unity သတင်းချန်နယ်ကအရေးတာကျုံတဲ့သတင်းတောက်တွေကိုခုလိုဖမ်းဆီးခဲ့တာဖြစ်ပါတယ်တက်တာဖြစ်ခဲ့တဲ့ဒီပြီးခဲ့တဲ့ Unity သတင်းချန်နယ်စာဆောင်တွေကိုတော့ဒီနေအချို့မှာအာဏာပိုင်တွေကသိမ်းဆည်းမှုရှိတယ်လို့သိရတဲ့အကြောင်းလဲဒီ Unity သတင်းချန်နယ်တိုက်ကပြောဆိုပါတယ်ခင်ဗျာ